ตาดาเอ็มมังโกปิตุลดอกุสเลอภิกะอัญชะสร้างไล่ปีน้องถ่ายชวยกับปวยมาแล้วกุสเลล้างอัญชะยื้อเฉ่คันปั่นควันไม่ชื่อจังก็ไม่ชิงอ่ะทบยันชะฮะแต่ยังน่าซีโลนิยูยินเนี่ยมิวตาอัญชะสี่โกที่ไข่ลานในเนื้อวิพันธ์นี้จ่าได้จังโกเปียวเปียบ้าไหมจะมาอินเตอร์นาทอมาจะใครอัญชะตาปัดเดียวกระทะฮะ อันนี้เนี่ยปีตุลาดอกุสเลตัดดาเอ็มังโกปีตุลาดอกุสเลพี่สั่งเลยจะตีไปคุยไม่ชีโร่เจ้าเนี่ยนักถ่ายชีก้าวไปมาเลยกุสเลล้างอภิชีก้าวแข่งไปคุยไม่ชีเจ้าปีทั้งสู้ชีก้าวไปก็ไม่ชิงอ่ะมีละเสียดเล่นอะไรกันทุกอย่างมาเลยในงานนี้จีน่าอภิทางนั้นจะแข่งเนี่ยได้ตัดดาเอ็มังโกคู่หลุดลอยตากันแต่ยังน่าซีโร่นิยูยินเนี่ยมีว่าเปลี่ยนเลยตีเนี่ยยิ่งสั่งเยอะมากที่ใครมือเรียสีลานในเนื้อในงานนี้ลีลาต้องตัดตัวกันสวาเลย
ถ้าได้เอ็มมังโก้สวัสดีทางชาติที่มือวาเลยในงานนี้จะต้องมาเนี่ยสั่งเนื้อหมูถ้ากูคู่รู้ในงานเชียร์เพชรชาติแท้ในงานนี้อยากให้นายอภิทูดามีวุตรว่าปูรูลาดาวะในงานนี้สังคมมือวิโก้ในงานนี้นี่แหละอยากตัดยันเลยพิชิตมีที่ทางสู้ชีวิตกับเวก็ไม่ใช่อันนี้เนี่ยคู่รู้ทุกอย่างในเด็กจีนชั่งกูยันเลยสั่งสิ่งต่างๆเต็มเลยในงานนี้ลีลาต่างๆดูดาวดาเชียร์มีวุตรเนี่ยเปล่าวะเลย
ฉันรู้ในงานนี้ที่มึงกูสิเปล่าเลยมาเนาะอันนู้น
ုတိဆောက်ရေးဆိုတဲ့လမ်းကြောင်းကိုပို့ပြီးတော့အားကောင်းခိုင်မာအောင်တိဆောက်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲဒါအပြင်နော်အဲကျွန်တော်တို့နိုင်ငံရဲ့ခေါင်းဆောင်တွေနော်အဆုံးဖြတ်လုပ်တဲ့ပုံကိုယ်တွေအနေနဲ့နော်နိုင်ငံရေးပြဿနာတွေကိုနော်တော့နိုင်ငံရေးအကြက်တဲတွေစိန်ခေါ်မှုတွေကိုနိုင်ငံရေးနီးလန်းအရာနော်ချင်းကပ်ပြီးတော့ညနာဆုံးကြီးပုံပွင့်လေးလေးညှိနှိုင်းဆွေးနွေးအဖြေရှာတဲ့ဇန်းချောင်းကိုပို့ပြီးတော့အားကောင်းအောင်လုပ်တင်တယ်လို့ကျွန်တော်အနေနဲ့တိုက်တွန်းလိုပါတယ
်လက်ရှိရခိုင်မှာဖြစ်နေတဲ့ပြဿနာတွေကိုအဖြေရှာတဲ့နေရာမှာရခိုင်ပြည်သူတွေရွေးချယ်တဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့အခန်းကဏ္ဍကိုရှေ့တန်းတင်ပြီးထက်သွင်းစဉ်းစားဖို့လိုအပ်တယ်လို့ဒေါက်တာရမျိုးသိန်းကတုံ့ပြန်ပါတယ်အမျိုးသားပြန်လည်တင့်မြတ်ရေးဆောင်ရွက်နေတဲ့ကာလမှာအခုလိုထုတ်ပြန်လိုက်တာကပြန်လည်တင့်မြတ်ရေးဆောင်ရွက်တဲ့နေရာမှာအရေးကြီးတဲ့ယုံကြည်မှုဆိုင်ရာပြဿနာတွေအများကြီးဖြစ်လာနိုင်တယ်လို့နိုင်ငံရေးအကျဉ်းသားများကကိုကြီးစောင့်ရှောက်ရေးအတင်တွဲဖက်အတွင်းရေးမှူးဦးဘိုးကြီးကပြောပါရစေ
။ဟိုအခုကာလကအမျိုးသားပြန်လည်တင့်မြတ်ရေးကိုတည်ဆောက်နေတဲ့ကာလဖြစ်တယ်ပေါ့နော်။အမျိုးသားပြန်လည်တင့်မြတ်ရေးကိုတည်ဆောက်နေတဲ့ကာလဖြစ်တယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိလွှတ်ပေးဖို့လိုတယ်။ပြီးတဲ့အခါကျတော့သူတို့ရဲ့မူလတာဝန်ဝတ္တရားတွေကိုပြန်လည်ထမ်းဆောင်ဖို့ပြုဖို့လိုတယ်။အဲ့လိုမှသာအလို့သက်တယ်တဲ့ပဲအတွက်အထောက်အကူဖြစ်ပါပါ။အဲ့လိုမဟုတ်ဘဲနဲ့အခုလိုမျိုးပဲဖြစ်လိုက်တဲ့အခါကျတော့ဒီအလို့သက်တယ်တဲ့ပြည်စစ်မြေကြီးတိဆောက်တဲ့အခါမှာအရေးကြီးတဲ့ယုံကြည်မှုဆံရပြဿနာတွေအများကြီးဖြစ်လာနိုင်တယ်။ဖြစ်လာနိုင်ပြီးတဲ့အခါကျတော့အလို့သက်တယ်တဲ့ပြည်အတွက်အထောက်အကူပြုတဲ့လုပ်ရမဟုတ်ဘူးပေါ့။နိုင်ငံရေးအကျဉ်းသားတွေရှိနေတဲ့ပြည်အလို့သက်တယ်တဲ့ပြည်ဖြစ်နိုင်မှာမဟုတ်ပါဘူး
။ရခိုင်အမျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါက်အင်းနုစိန်ကအခုလိုလောက်ရဟာနိုင်ငံရေးအရာအယူအဆမတူညီမှုတွေကိုဖိနှိပ်တာဖြစ်တယ်လို့ယူဆပါရယ
်။ကျွန်မရဲ့ဘက်ကတော့အထူးထူးပြောပြရတော့မရှိပါဘူး။ဒါပေမဲ့အဲဒီကြီးညာချက်မှကိုဝေကောက်ဝဲဥပဒေမှာပါရှိတဲ့ဥပဒေပြဋ္ဌာန်းချက်ကိုဒီလိုအနေထားအရာပေါ့လေ။ဒီဒေါက်တာအင်းမောင်ဟာပြည်နယ်လွတ်တော်ပြည်သူလွတ်တော်အမျိုးသားလွတ်တော်တွေရေပောက်ပွဲမှာနောက်ထပ်ဝင်ရောက်ပိုင်ခွင့်မရှိဘူးဆိုတာမျိုးကိုကထည့်ပြီးတော့ဟိုပြည်သူအီအောင်ထုတ်ပြန်လိုက်တာကတော့မြန်မာကဲကဲဟိုခင်းနေမိကုတ်တဲ့အနေအထားကိုသိစေချင်ပုံရတဲ့ဆောင်ရွက်ချက်လို့ပြောချင်ပါတယ်။တနည်းအားဖြင့်နိုင်ငံရေးမှာတွေးခေါ်ယူဆမတူကြရင်တော့ဟိုအားငယ်ဖက်ကတော့နင့်လာတဲ့အခြေအနေကိုရောက်သွားခဲ့ရတာပေါ့လေ
ဒေါက်တာအေးမဟာရခိုင်အမျိုးသားပါတီ ANP ကိုပူးတွဲတည်ထောင်ခဲ့သူတဦးဖြစ်သလိုရခိုင်လူထုကြားမှာထင်ရှားတဲ့နိုင်ငံရေးကောင်ဆောင်တဦးလည်းဖြစ်ပါတယ်။သူဟာ2010ရွေးကောက်ပွဲမှာရခိုင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးအဖြစ်အရွေးခံခဲ့ရပေမဲ့2015ရွေးကောက်ပွဲမှာတော့ရှုံးနိမ့်ခဲ့ပါတယ်။ဒါပေမဲ့2019ကြားဖြတ်ရွေးကောက်ပွဲမှာအမ်းမြွတ်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံခဲ့ရပါတယ်။အစိုးရနဲ့ရခိုင်ဒေသခံတွေကြားတင်းတင်းမာမာဖြစ်နေတဲ့အချိန်2018ခုနှစ်နိစံစစ်တွေမှာလုပ်တဲ့စာပေဟောပြောပွဲတစ်ခုမှာနိုင်ငံတော်ကိုဆန့်ကျင်ပြောဆိုရဲဆိုပြီးဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဒေါက်တာအင်းမောင်ကိုနိုင်ငံတော်ပုံကံမှုပုံမှန်122နိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်905ခါခွေးလို့နဲ့ထောင်ဒဏ်120ချမှတ်ခဲ့ပါတယ်။ စီရင်ချက်ချမှတ်လိုက်တဲ့2019ခုနှစ်မတ်လ19ရက်နေ့ကနေစလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဆက်လက်ရပ်တည်ပိုင်ခွင့်မရှိတော့ကြောင်းနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခံထားသူအဖြစ်ကနေပယ်ဖျက်လိုက်ကြောင်းနောက်ထပ်ပြည်သူ့မှရွေးကောက်ပွဲတွေမှာလည်းကိုယ်စားလှယ်အဖြစ်ပါဝင်ရှင်ပြန်ခွင့်မရှိတော့ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေ